ထိုင်းမြန်မာနယ်စပ်ချင်းမန်ခရိုင်ဖမ်းမြူနယ်ထဲမှာပစ်ကတ်ကားပေါ်ဆလာအိတ်88ရင်းနဲ့တင်းလာတဲ့စစ်ကြောဆေးပြား15တန်း6သိန်းကို January 30ရက်နေ့ကဖမ်းမိတယ်လို့ထိုင်းမျိုးရေးဆေးဝါးနှိမ်ကြီးအာဏာပိုင်တွေကပြောပါတယ်။တောင်ပေါင်းသူကအသက်28နှစ်အရွယ်တောင်ပေါ်တိုင်းရင်းသားတစ်ဦးဖြစ်ပြီးသူ့ကိုဆက်ဆစ်ဆေးနေတယ်လို့ထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ပါတယ်။အခုဖမ်းမိတဲ့စစ်ကြောဆေးပြားမြန်မာဘက်ကဝင်လာတာဖြစ်ပြီးဒါက2025နှစ်စာမှာအများဆုံးဖမ်းမိတာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ဖန်ဒဂန်ရှနဝတ်ကပြောပါတယ်။ဒီမျိုးရေးဆေးဝါးထိုင်းနိုင်ငံတဲဝင်ရောက်နေတာကိုကာကွယ်တားဆီးဖို့ထိုင်းစစ်ရကဘန်ကောက်မြို့မှာ January 29ရက်နေ့မှာအရေးပေါ်ဆွေးနွေးပွဲလုပ်ပါတယ်။ဒီပြဿနာကိုမူဝါဒအသစ်တွေချမှတ်ပြီးဖမ်းဆီးနှိမ်နှင်းသွားမယ်လို့လည်းပြောပါတယ်။သူ့စစ်ရအဖွဲ့အနေနဲ့ Seal Stop Sales S3 စီမံချက်ကိုချပြီး66မှာရှိတဲ့ခရိုင်14ခုကမြို့နယ်51မြို့နယ်မှာ6လအတွင်းရလက်ကောင်းရအောင်ဌာနဆိုင်ရာအားလုံးပူးပေါင်းလှုပ်ဆောင်မယ်လို့ပြောပါတယ်။ခဏကနှစ်ကုန်ပိုင်းမှာ3လအတွင်းငွေရေးဆေးပြားတန်း60ကျော်ဖမ်းမိခဲ့တာလည်းဖြစ်ပါတယ်။